ကျုပ်တမနာရှိချင်းပင်ကိုတမနာဒုတိယတက်တန်းတာဝန်ဆက်လက်ထမ်းဆောင်ဖို့နဲ့တရုတ်ကွန်မြူနစ်ပါတီရဲ့အကြီးအကဲဖြစ်နောက်ထပ်၅နှစ်ဆက်ပြီးတော့တာဝန်ယူဖို့အတွက်ဗိုလ်ထုနေမှာရွေးချယ်တင်မြှောက်လာပြီးဖြစ်ပါတယ်။ရှီရဲ့နာမည်နဲ့သူ့ရဲ့နိုင်ငံရေးအတွေးခေါ်တွေကိုကွန်မြူနစ်ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းခဲ့ပြီးတဲ့နောက်တစ်နေ့မှာအခုလိုကွန်မြူနစ်ပါတီရဲ့အထွေအထွေအမှုအဖြစ်ရွေးချယ်တင်မြှောက်လိုက်တာလည်းဖြစ်ပါတယ်။ဒီကြောင့်အပြည့်အစုံကိုစုစည်းပြီးတော့ဆက်လက်ပြီးတော့တင်ပြပေးပါမယ်ခင်ဗျာ။တရုတ်သမ္မတရှီကျင်းပင်ကိုသမ္မတအဖြစ်ဒုတိယ၅နှစ်တက်တန်းဆက်လက်တာဝန်ထမ်းဆောင်ဖို့နဲ့ကွန်မြူနစ်ပါတီရဲ့အကြီးအကဲအဖြစ်တကပိတ်ကျင်းပတဲ့ရွေးချယ်ပွဲမှာပါတီထိပ်တန်းခေါင်းဆောင်၂၄ဦးကကန့်ကွက်သူမရှိမဲပေးပြီးတော့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့မှာကျင်းပတဲ့ပါတီညီလာခံကဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲတင်ဆက်ဖို့အတည်ပြုလိုက်ပြီးရှီရဲ့အမည်ကိုကွန်မြူနစ်တရုတ်နိုင်ငံတီထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့တဲ့တိတ်ဆောင်ဖိန်လို့နဲ့အတူကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာထည့်သွင်းဖော်ပြလိုက်ပါတယ်။ရှီဟာအခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်တရုတ်ခေါင်းဆောင်လည်းဖြစ်လာခဲ့ပါတယ်။ရှီနဲ့အတူတရုတ်ကွန်မြူနစ်ပါတီဗဟိုနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘီရိုကော်မတီဝင်တစ်စုစုပေါင်း9ဦးကိုကွန်မြူနစ်ပါတီဗဟိုကော်မတီကရွေးချယ်ပေးခဲ့ပါတယ်။ပြန်လည်ပြီးတော့ရွေးကောက်ခံရသူတွေကတော့တမရရှိနဲ့ဝင်းကြီးချုပ်လီကော့ဆောင်တို့ဖြစ်ပါတယ်။ကျန်လူတဲ့၅ယောက်ကတော့ရှီရဲ့အဓိကအကြံပေးတွေဖြစ်ကြတဲ့ဝမ်ဟူနင်းနဲ့ဒီဂျိုင်ရှူအဂရိလိုက်စားမှုတက်ဖြစ်ရေးအကြီးအကဲဖြစ်လာဖို့ရှိတဲ့ဇောင်လိကြီးတရုတ်နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ဂျန်းနဲ့ရှန်ဟိုင်းပါတီအတွင်းရေးမှူးဟန်ဂျန်းတို့ဖြစ်ကြပါတယ်။ကွန်မြူနစ်ပါတီအထွေထွေအတွင်းရေးမှူးတာဝန်ကိုလက်ခံယူပြီးတဲ့နောက်တမရရှိချင်းပင်ကMandarin ဘာသာနဲ့အခုလိုပြောပါလေ
在刚才召开的中共十九届一中全会上选举产生了新一届
စကောဘာရဲ့ကမ္ဘာမျက်နှာစုံရှင်စီကခေါင်းဆောင်မှုအဖွဲ့အစ်တရက်ကိုရွေးကောက်တင်ဆက်ခဲ့ပါတီမီလာကန်ကနေကျွန်တော်ကိုဘိုးကော်မတီရဲ့အခွေအပြင်းမှုအဖြစ်ထပ်မံပြီးတော့ရွေးချယ်ခဲ့ကြပါလေဒါဟာကျွန်တော်ရဲ့ဂျူပန်အာထုမှုကိုအသိမှတ်ပြုလိုက်တာပါဒါဟာကျွန်တော်တို့ပုံမှုဂျူပန်အာထုဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါလေ
ဒီတဲ့မကတရုတ်နိုင်ငံကိုတီထောင်ခဲ့တဲ့မော်စီတုံးရဲ့နောက်ပိုင်းတရုတ်နိုင်ငံမှာဩဇာအာဏာအရှိဆုံးခေါင်းဆောင်အဖြစ်သူ့ကိုမြင်တွေ့နေရပါတယ်။ရှင်းလင်းပြစီစဉ်ထားတဲ့ကွန်မြူနစ်ပါတီညီလာခံကြီးဟာအင်္ဂါနေ့မှာပြီးဆုံးသွားခဲ့ပါပြီ။သူ့ရဲ့ဆက်လက်အုပ်ချုပ်ရေးအတွက်ဖိုင်မောင်းလဲလုပ်နိုင်ခဲ့ပါတယ်။ရှီမာတရုတ်နိုင်ငံနဲ့တရုတ်ကွန်မြူနစ်စနစ်တို့နဲ့ပတ်သက်ပြီးတော့ကြီးမားတဲ့ပြုံမှန်းချက်တွေရှိနေပါတယ်
။全世界上最大的政党大就要有大的样子，实践充分证明。
有我们的巴蒂哈，他妈的，金马肉能给你巴蒂吃巴蒂。有金马的巴蒂吃大的米，大王山上呀嘛嘞，比人木多巴嘞。他妈嘛，天天傻傻对面的那个肉，有我们的巴蒂里呢，龙金马拉的六木多兰一个，五少能赚膝盖有么个？巴蒂对嘛嘞，金马的多兰一滴六少尼巴嘞。
巴蒂高老尼是个，1953年嘛，没发个币。သူရဲ့ဖခင်ဖြစ်သူဟာကွန်မြူနစ်တရုတ်နိုင်ငံကိုတီထောင်သူတွေထဲမှာတဦးဖြစ်ပါဝင်ခဲ့တဲ့ရှီကျောင်ရှွန်းဖြစ်ပါတယ်။သူရဲ့ဖခင်ကိုယဉ်ကျေးမှုတော်လှန်ရေးကာလမှာပါတီကနေထုတ်ပယ်ပြစ်ခဲ့ပြီးတော့ထောင်ချတာကိုခံခဲ့ရပါတယ်။အဲ့ဒီအချိန်ကအသက်ငယ်ရွယ်သေးတဲ့ရှီဟာအစွန်ဖျားရွာလေးတူရွာမှာ9နှစ်တိုင်အလုတ်ကျန်းစီခိုင်းတာကိုခံခဲ့ရပါတယ်။ရှီဟာဒီအဖြစ်အပျက်တွေကိုကြော်လွှားနိုင်ခဲ့ပြီးချင်းဟွားတက္ကသိုလ်မှာပညာစည်းမှုနိုင်ငံက1989ခုနှစ်မှာတော့တက္ကသိုလ်ကနေဓာတုဗေဒအင်ဂျင်နီယာဘွဲ့ကိုရရှိခဲ့ပါတယ်။အဲ့ဒီနောက်ရှီဟာအာနာယကွန်မြူနစ်ပါတီကိုဝင်ရောက်ခဲ့ပြီးဟီဘိုက်ခရရဲ့ပါတီဒုတိယအတွင်းမှူးဖြစ်လာခဲ့ပါတယ်။နောက်ပိုင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းမှာပါတီခေါင်းဆောင်ဖြစ်လာပါတယ်။2009ခုနှစ်အရောက်မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘူရိုမှာအဖွဲ့ဝင်ဖြစ်လာခဲ့ပြီးတော့2012ခုနှစ်မှာကွန်မြူနစ်ပါတီအထွေထွေအတွင်းရေးမှူးနဲ့သမရအဖြစ်ရွေးကောက်ခံရတာဖြစ်ပါလေခင်ဗျာ